အရှေ့အာရှဒေသကို၃ရက်တာခီးစဉ်နဲ့တွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပထမဆုံးခရီးတစ်ထောက်အဖြစ်ဒီကနေ့စနေနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိပြီးဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုရိုနဲ့တွေ့ဆုံပြီးဝန်ကြီးပွန်ပီယိုရဲ့မြောက်ကိုရီးယားခီးစဉ်အကြောင်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ပျုံယမ်းမြို့ကိုမတွားခင် CBW လို့ခေါ်တဲ့ဓာတုနယ်စည်းဝါးလမ်းနဲ့ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးဂျပန်နဲ့အမေရိကန်တို့အပြည့်အဝထပ်တူနားလည်မှုရှိထားတဲ့လို့သူ့အနေနဲ့သိရှိထားဖို့အရေးကြီးတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။မြောက်ကိုရီးယားမှာဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေရဲ့အရေးကိစ္စကိုလည်းမြောက်ကိုရီးယားခီးစင်မှာပြောဆိုမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးမှုဟာဂျပန်နဲ့အမေရိကန်မဟာမိတ်နိုင်ငံရဲ့ဆက်ဆံရေးပိုးပြီးတော့လေးနဲ့ခိုင်မာလာတဲ့ဆိုတာကမ္ဘာကိုပြသလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်။ဒီခီးစင်အတွင်းမြောက်ကိုရီးယား၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံကိုလည်းဝန်ကြီးပွန်ပီယိုတွေ့ရမှာပါ။မြောက်ကိုရီးယားကိုရောက်ရင်တော့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးကိစ္စကိုခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဝန်ကြီးပွန်ပီယိုတို့ပြောဆိုဆွေးနွေးမယ်လို့ခံမရပါတယ်။မြောက်ကိုရီးယားကောင်းဆောင်တဲ့တွေ့ဖို့ရွေးချက်ကနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူမှာကျင်းပခဲ့တဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံပွဲမှာပေးထားတဲ့ကတိစကားအတိုင်းဘယ်လိုကိစ္စရပ်တွေကိုအမှန်တကယ်အောင်မြင်အောင်ဆောင်ရွက်နေကြသလဲဆိုတာနဲ့ဘယ်လို80အကောင့်နဲ့ဖော်နိုင်မလဲဆိုတာကိုနားလည်သဘောပေါက်အောင်လုပ်ဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဂျပန်ခီးစင်အစမှာပြောဆိုခဲ့တာပါ။ဒါအပြင်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ကင်တို့ရဲ့ဒုတိယထိပ်သီးဆွေးနွေးပွဲရက်ကိုလည်းတက်မှတ်ဖို့ဆန္ဒရှိတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။